Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ American ပြည်ထောင်စု Washington DC မြို့တော်ကနေ2019ခုနှစ်မေလ30ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းလမီတာ25 32 51နဲ့လိုင်းလမီတာ190ပြင် VO ရဲ့ Facebook စာမျက်နှာကနေလည်းထိုက်ရိုက်အသံလွှင့်ပေးနေပါခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေမှာတော့အမေရိကန်တရားရေးဌာနရဲ့လမ်းညွှန်ချက်တွေအရသမ္မတဒေါ်နယ်ထရန့်ပေါ်တရားရေးလုပ်ငန်းတွေမှာနှောက်ယှက်မှုနဲ့အရေးယူဖို့စဉ်းစားခဲ့တဲ့အကြောင်းထူးဆန်းဆန်းရေးမှုကပြောလိုက်ပါတယ်။အမေရိကန်နဲ့တရုတ်ကွန်ဆယ်ဆူပေါ်မှာအမေရိကန်ကအနိုင်ကျင့်ပူကျတဲ့မူဝါဒကိုကျင့်သုံးနေတယ်ဆိုပြီးတရုတ်နိုင်ငံဘက်ကဆက်ဆွဲပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မှောင်နဲ့တူချင်ညာပေးပါပါ
။ဟုတ်ကဲ့ပါ။သတင်းတွေပြီးနောက်ဆင်ရမယ့်ထဲမှာတော့ပြည်တော်စုရွေးကောက်ပွဲကော်မရှင်ကစေကမ်းမြို့နယ်အကြံခံရေးပါတီအမတ်ကိုတိုင်းလွတ်တော်ကိုယ်စားလှယ်အဖြစ်ကပြန်ရုပ်သိမ်းလိုက်တာနဲ့ပတ်သက်ပြီး
ယူတော့ပွဲဝင်တော့ပဲလွတ်တော်ကိုယ်စားလှယ်လောင်းနေပဲသင်္ကန်းစာဆောင်းမဲ့ချက်တွေရှောင်းမဲ့ချက်တွေနဲ့ဘယ်လိုလိုရှင်ပြန်ရမလဲဆိုတဲ့ဟာတော့အထောက်ကူရသေး
တယ်ပြည်သူရွေးကောက်ပွဲကော်မရှင်ပြောခွင့်ရသူဦးမြင့်နိုင်ပြောသွားတာပါဒီအကြောင်းပြည်သူကိုမကြခင်မှာနားဆင်ရမှာပါဒါပြင်အင်းနေရောလူတက်မှုနဲ့ပြည်ထောင်ကြခံနေရတဲ့တပ်မတော်သားတွေကိုကာကွယ်ဦးစီးချုပ်အမိန့်နဲ့ပြန်လည်ပေးလိုက်တဲ့အပေါ်မှာတုံ့ပြန်သန်းနေတခါထိုင်းနိုင်ငံမှာတရားမဝင်အလုပ်လုပ်နေသူတွေကိုဖမ်းဆီးတဲ့အထက်မှာမြန်မာပြည်လူသားတွေလည်းပါဝင်တဲ့အကြောင်းတခါဒီလာမယ့်ဆယ်စုနှစ်အတွင်းအမေရိကန်ကျန်းမာရေးဆောင်ရှောက်မှုကဏ္ဍမှာဝန်ထမ်းရေးအတွက်ဘာကြောင့်ကြာဆင်းမဲ့အခြေအနေနဲ့ကြုံရတဲ့စတာတွေကိုနားဆင်ရဖို့ရှိပါတယ်ဒီအကြောင်းတွေမတင်ဆက်ခင်မှာအခုနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမြတ်မနုကအကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်တရားရေးဌာနရဲ့လမ်းညွှန်ချက်တွေအရသမ္မတဒေါ်နယ်ထရန့်ပေါ်တရားရေးလုပ်ငန်းတွေမှာနှောက်ယှက်မှုနဲ့အရေးယူဖို့မစဉ်းစားခဲ့တဲ့အကြောင်းအထူးစွန့်စားစစ်ဆေးမှုရောဘတ်မူလာကပြောလိုက်ပါတယ်2016အမေရိကန်သမ္မတယူကောက်ပွဲမှာရုရှားရဲ့ကျောင်းဝင်စစ်ပတ်မှုတွေနဲ့သမ္မတထရန့်ကတရားရေးလုပ်ငန်းတွေမှာနှောက်ယှက်ခဲ့တာရှိမှရှိ22လကြာစုံစမ်းစစ်ဆေးမှုတွေမလနောက်မှဆုံးသတ်ခဲ့ပြီးတော့စုံစမ်းအဖွဲ့ရဲ့လုပ်ငန်းတွေရန်နာမဲ့အကြောင်းလည်းကြေညာခဲ့တာပါတရားရေးလုပ်ငန်းတွေကိုနှောက်ယှက်ရရောက်တဲ့လူရဲ့ပေါင်းတရားစင်နီးပေါင်းကိုစုံစမ်းအဖွဲ့ကတွေးရှိခဲ့ပေမဲ့လက်ရှိသမ္မတတာဝန်ယူထားသူတူကိုအရေးယူလို့မရတဲ့တရားရေးဌာနရဲ့အစဉ်လာရတရားမဆွဲဖို့ဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်းလည်းသူစုံစမ်းရေးမှုကပြောဆိုခဲ့ပါတယ်သူစုံစမ်းရေးမှုရဲ့ရုံးကတရားရေးဌာနလက်အောက်ခံဖြစ်တဲ့အတွက်တရားရေးဌာနရဲ့လုံထုံလုံနည်းတွေကိုလိုက်နာရတဲ့အကြောင်းနဲ့ဒီတို့လည်းသမ္မတကိုရာဇဝတ်ကြောင်းနဲ့အရေးယူဖို့မစင်စားခဲ့တဲ့အကြောင်းလွန်ခဲ့တဲ့နှစ်ကစတင်တာဝန်ယူခြင်းကစပြီးပထမဆုံးအချိန်ဖြစ်လူသိရှင်ကြားမနေ့တုန်းကပဲပြောကြားခဲ့တာပါယူကောဘက်ကလာမှာရုရှားနဲ့ပူးပေါင်းချက်စီခဲ့ကြောင်းအထောက်အထားတွေအလုံးလောက်မတွေ့ရပေမဲ့စုံစမ်းမှုတွေအရသမ္မတမှာအပြစ်မရှိတဲ့အကြောင်းတိတိကျကျပြောနိုင်တဲ့အခြေအနေမှမရှိတဲ့အကြောင်းလဲအထူးစုံစမ်းရေးမှုမူလကပြောဆိုခဲ့ပါတယ်။အထူးစုံစမ်းရေးမှုရဲ့448မျက်နှာရှိတဲ့အစီရင်ခံစာထဲမှာလဲ2016သမ္မတရွေးကောက်ပွဲကာလမှာသမ္မတလောင်းထရန့်နဲ့စီယွန်ယူဖော်ဝင်နေရုရှားနဲ့ပူးပေါင်းချက်စီခဲ့တဲ့ရာဇဝတ်မှုမြောက်တဲ့အထောက်အထားတစုံတရာမတွေ့ရကြောင်းဖော်ပြထားပါတယ်။
တရားစီရင်ရေးကိုသမ္မတဒေါ်နယ်ထရန့်နှောက်ယှက်ခဲ့ခြင်းမရှိဘူးလို့အရှင်းပြောလို့မရတဲ့အကြောင်းအထူးစုံစမ်းရေးမှူးရောဘတ်မော်လာကပြောခဲ့ပြီးတဲ့နောက်မှာသမ္မတပေါ်နောက်ထပ်စုံစမ်းမှုတွေလုပ်ဖို့ဖြစ်နိုင်ရင်တရားစွဲဖို့အထိအတိုက်ခံဒီမိုကရက်တွေရဲ့တောင်းဆိုမှုတွေပို့ပြီးတော့ကျေလောင်လာပါတယ်။သမ္မတအမားလုပ်ထားတဲ့ဆိုရင်တာဝန်ခံဖို့တရားစွဲတာအပါအဝင်နီလန်းအားလုံးကိုစဉ်းစားဆောင်ရွက်သွားမယ်လို့အောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌဂျယ်ရော့နက်တန်လာကပြောကြားခဲ့ပါတယ်။သမ္မတကိုတရားစွဲရင် Republican တွေနိုင်ငံရေးအရာအသာရသွားမှာကိုထဲတွက်နေပုံရတဲ့အောက်လွှတ်တော်ဥက္ကဋ္ဌဒီမိုကရက်အမတ် Nancy Pelosi ကလည်း Robert Mueller ရဲ့ပြောကြားချက်ထွက်လာခဲ့ပြီးတဲ့နောက်ဖွဲ့စည်းပုံအရအာဏာထိန်းချောင်းရမယ့်တာဝန်နဲ့အညီလွှတ်တော်ကစုံစမ်းဆောင်ရွက်သွားမယ်အာဏာအလွဲသုံးစားလုပ်တဲ့သမ္မတအနေနဲ့တာဝန်ခံရမယ်လို့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်2020ရွေးကောက်ပွဲဝင်ပြိုင်ဖို့ပြင်ဆင်နေကြတဲ့ဒီမိုကရက်ကိုယ်စားလှယ်လောင်းတွေကတော့သမ္မတကိုတရားစွဲဖို့တောင်းဆိုနေကြပါတယ်။အောက်လွှတ်တော်ကဒီမိုကရက်အမတ်40လောင်းနဲ့ Republican အမတ်တစ်ယောက်ကလည်းသမ္မတကိုတရားစွဲဖို့တောင်းဆိုခဲ့ကြပါတယ်။ဒီမိုကရက်အများစုဖြစ်တဲ့အောက်လွှတ်တော်ကသမ္မတအပေါ်တရားစွဲဖို့မဲခွဲထောက်ခံရင်တောင်မှ Republican တွေလှမ်းမှုထားတဲ့အထက်လွှတ်တော်မှာအတည်ပြုနိုင်မဲ့ပုံမရပါဘူး။သမ္မတ Trump ကိုအခိုင်အမာထောက်ခံနေတဲ့ Republican အမတ်တချို့ကလည်း Mueller ရဲ့စုံစမ်းမှုအဆုံးသတ်သွားတာကိုထောက်ပြကဒီကိစ္စကိုထားလိုက်ပြီး American ပြည်သူတွေအတွက်အရေးကြီးတဲ့ကိစ္စတွေအာရုံစိုက်ဖို့ရှေ့ဆက်ချိန်တက်ပြီလို့ပြောနေကြပါတယ်
။သမ္မတ Donald Trump ရဲ့ဂျပန်နိုင်ငံခီးစဉ်တွင် American Citizen USS John S. McCain ကိုမမြင်နိုင်တဲ့နေရာမှာရွှေ့ထားဖို့ခွင့်ပြုချက်မပေးခဲ့တယ်လို့အင်ပီယိုကညွှန်ကြားချက်ပေးဖို့တော့လည်းမသိတဲ့အကြောင်းယာယီကာဝဲဝင်ကြီးပက်ရှန်နဟန်ကဒီနေ့ပဲပြောလိုက်ပါတယ်။ထို့တော်မှာဟောမကိန်းလိုထင်ရှားတဲ့ American Mutual Poku do to a Matia computer or Tigger and Proma Loma Mode Jane, Timoma Town Chani do Lunga Lue, Amusami, Mutarigule, Malimisa Loma Mode Jow, Singing American Sidu Liene, Kitone, Yaikawe Winiga, two Lepala at the Nodu, Piosu Ledaba, Sova Indonesian and Kizimale, the Nenu Payaromada, Tigisa, Pramadonchi, Tigia Jane, Tuya Uchu Yashijogo, Songzamu Pioga Lule, Piosu Tavare. Matra Kidam Tangi, USS Jonas McCain Timone Patalu, and Biro Sipasaya Yone, American Kone, American Makone Jitaka, Yashi Turucha, Sunuge, Imiramaro, Sitimo, Mimungani, Pesha Tau, Tetu Popiata, Tuyavare, Viviga, Tuya, Imirama, Yun Chachago, Lina, Salamu Shimshi, a deep future people, Popia Tavare, the Matrangaro, Piosia, Pinia, Kisan Patalu, Japan and Kizan Tuma, Tu, TP Piosuga, Machia, Dineve, Tuta, Internet Lumukuyakani.
American and Dio Gondo is Sibuema, Nigerian Bujare Muarago, American up Yangi Gentonirello, Tionanga Suswele Barre. Tio Damrachi and being shed in by Russian and Doya McKees and their better dead rins are shilling with ma. Tudia Nangajai Winji, Chian Han Wiga, Kulu Pioja Suswegerava. Tionanga Baka Gondo e Dima Muri, Mapish and the Low, Gondo e Sip, Chia Magulem, Jafulu Pioja B, Tram Suya Luyaga. Siboye ya Nigerian Bujani Rapche Delu, Dio Tunangajai Winjiga Popia Piosu Gavare. Dollar billionaire Dambushi, Dio Dwingo, American Damra Donald Trump, Natan Sashi July Ma, Dwingo Kondi Sardin Kaukangerega, American Dio Suya Jama, Gondoe Dema Muri Pinibaba, Dio Pagale Piana Api, American Gondigo, Dwingo Kondi Domi and Kaukanibari, Nanangan Jama, Gondoe the Borduni Muri Yanabo, Swinwin Hinami Navy Me, who changed the Borduni Muri Miyadi Babu. Tioga, Rare Earth Twin Trap Jesiri, American Tempuni Rago Janai Nelule, Tio Suyae Abo Pchete, People's Daily Drinza, Botuni To, Editor Abo Samare Majita Gevare, Smartphone Rilu, Now Somo Electronic Jesiri, Sidon Jesiri, Tolo Deniama, Rare Earth Twin Trap Jesiri, Go Atombu Vare.
ယူအေအမေရိကန်အတန်ညပိုင်းမှာပါဒါစစ်စစ်မျိုးညပိုင်း9နာရီကနေစနေနာရီအထိလိုင်းဒိုမီတာ
ဒီနေ့လွတ်တော်မှာမဲခွဲဆုံးဖြတ်လိုက်ပါတယ်။ဝန်ကြီးချုပ်ပရင်စပယ်နတန်ယာဟုကမြန်မာအစိုးရမဖွဲ့နိုင်ပေဖြစ်ခဲ့ရပြီးနောက်ဒီနေ့လွတ်တော်မှာမဲခွဲဆုံးဖြတ်ရမှာတော့ထောက်ခံမဲ့
24 ပေါ်နယ်တခါဒီကျွမ်းကျင်သူတွေလိုအပ်တဲ့ပစ္စည်းကရိယာတွေကိုပို့ဆောင်ပေးဖို့အတွက်တန်ကိုရီးယားတာဝန်ရှိသူတွေကိုသမ္မတကညွှန်ကြားထားပါတယ်။မားမိတ်လို့နာမည်ပေးထားတဲ့ရှုခင်းအလှကြီး 2 ထပ်သင်္ဘောနဲ့ပို့ကြီးတဲ့အပျော်စီးသင်္ဘောတို့ဗိုလ်ထုံးနေညရုံးကမိုးတီးထန်စွာရွာနေချိန်မှာတိုက်မိခဲ့တာပါ။ရေစီးတံတဲ့ဒဏ်ယူမြစ်ထဲမှာမိုးကြီးလို့မြည်ရတက်နေတာကြောင့်ကယ်ဆယ်ရှာဖွေ Hungary Parliament Sauna Matemo Moke Bienau, Gezeiga Shadri Kide Selu Yangma, Tesong to Kanya Barelu, Hungary Yibo Geze Pyongya Duga Piovari, Shugin Laji Demo Sibo, Bogin Lobi, Dangoria Kidwa Agency Dao Shu Diao Pyoya, Sayene Ma Changi Yue Kalidia Babi Me, Pian Shadri Dure Mari Minkli Namemba Badi Vulu Piovari, Mame Demo Bainsari Gu, Demo Mabi Nai Banja, Market Drana Ma Piane Dreshi Bari. Uyoba Shibangani, Uyoba Levine T. Piatan season at the new Miha, Uyoba Madudia Shizom Yip Chebare, Buddha Besmu Gulajare Ederi Jamale, the new Pintem Matemo Sibiro Shugi and Hajida Shiva Savarishi.
Afghanistan and Kabumi River, Sitak Zuni, the Nipi Puagre, Tikan Bunker Tekamuja, Lunyuita Point, Chow Terminate Zombie, Sichout and Yadarija, Afghan Yeta Pogatuare.
Boeing Company Low 737 Max and Yosa Lienri, August Lamatangi, a tea, Jantan Hame Bomia Wulu, Penganga Lizan Dola Isaya, IAT, a poet G. Gaga, Potuni Runga, Pioja Lai Bare, Tilayenri Bero, Jantan Uyaris, Requimu Jaga, Lizan Anavani Bomave Mudirello, IAT, Nunjai Mujo, Alexander Dujaniga, Tangoria Nanga, Somurama, Pioja Gira, Chebare, Boeing 737 Max and Yosa Lienri, Jan. Ethiopia Lion Jamjagima, Indonesia Ga Lion and Lizan Lanye 737 MAX 8 Lion Dazinle Jagi Badire, Langazi Zeno Mintamu, Windane Chigasa on Zaka Chinyamu, Kondoye Dema Muri Pien 737 MAX Lion Vianat Haraja, Lizan Longanji to a bigger Chalaha, Dolly Kakege Elu, IAD and Hunjai Mujoga Piovarish.
Now, so yeah, then they go only Una Masumia Modo China bigger up to party. Few in my bang and a good tolling penny then, also not the rainy in there. Then some Marie go general internet summon up to the Burmese.viewnews.com. Piamino Nasin Pashu Naimare, a guru. Then some Marie go to sub in my party. You know, not Lotto and sign at the Rainbow Co. Piopia Pajamare. Bigger ne Japa Yuka Puema, Nayaga, young nice fake gun, Dino Dokuzle Ha Uri Ne Manide, Messer Sio Muri located, so we don't do Yuka work commission gani. To go Ludokuzle Pigani, Piamido Yodin Library, Lilla Dore, a Ludokuzle Niama, Piambe, and all the Kuzle La Utan Tai Ango, Ludokuzle Pit, Tibutina Bare, the Dona Bada Bida Songa, Mimi and Tare Kuz or Taga, same people Tabare.
Nahansa ဒီကံမျိုးပါတီဟာမဲဆွယ်စီယုံကြီးကာလနဲ့နောက်ပိုင်းအချိန်မှာနိုင်ငံပိုင်းအစအဦးကိုရှုံးကန်းအနေနဲ့တုံးတာရှုံးကန်းလျှက်စစ်ကြတဲ့ငွေကိုမပေးဆောင်တာမဲဆွယ်စီယုံကြီးကာလအတွင်းဘာသာရေးပွဲ20ရှိကျင်လုပ်ပြီးပါတီအမှတ်အသားအသုံးပြုခဲ့ရာပြီးတော့ဒီ30ရက်ကိုရွေးကောက်ပွဲ30ရက်မှာထည့်သွင်းခဲ့ရပြီးစရဲအချက်တွေနဲ့ပြိုင်ဘက်NLD ပါတီကိုယ်စားလှယ်လောင်းဦးတန်းထိုင်အောင်ကရွေးကောက်ပွဲကော်မရှင်ကိုတိုင်ကြားခဲ့ရာဖြစ်ပါတယ်ဒါကိုဒီကံမျိုးပါတီအမှတ်ဦးနေမျိုးအောင်ကပြန်လဲချိပါခဲ့ပေမဲ့ထိထိရောက်ရောက်ချိပါနိုင်ခြင်းမရှိကြောင်းဦးတန်းထိုင်အောင်ကဖီယိုယီကိုအခုလိုပြောပါတယ်ရွေးကောက်ပွဲငွေအတင်းဆိုတာကတော့ကျွန်တော်တို့စံချိန်ပြီးမှ ကျွန်တော်ပသုံးပြီးတော့မှန်ကန်ပါတယ်ဆိုမှစမ်းကြည့်ပြီးတော့မှကျွန်တော်ကော်မရှင်ကိုတင်ပြရတာမမှန်ကန်ဘူးဆိုလို့ရှိဆိုရင်ကျွန်တော်ဥပဒေကညှိစွန်းပါတယ်အဲ့တော့စမ်းကြည့်ရင်လည်းကိစ္စအားလည်းမှန်ကန်မှုမရှိတာကိုကျွန်တော်တွေ့ရှိရပါတယ်အဲ့ဒီပုံမှာမှဒီရွေးကောက်ပွဲကော်မရှင်ကနေပြီးတော့ဆုံးဖြတ်ခဲ့တာပါ
ပြည်အောင်စုရွေးကောက်ပွဲကော်မရှင်ခုံရုံးရဲ့လွှတ်တော်ကိုယ်စားလှယ်အဖြစ်ကနေရုပ်သိမ်းတာကိုမကန့်ကွက်ကြောင်းနဲ့ဒီနေ့ဆုံးဖြတ်ချက်အဖြစ်ကိုလွန်ခဲ့တဲ့9လကလေးကကြိုသိထားကြောင်းကိုလည်းရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဦးနေမျိုးအောင်က VOE ကိုပြောပါတယ်
ဒီဘဝကကွန်ပျူတာဆုံးဖြတ်ချက်ကိုကျွန်တော်နဲ့စောရကမတက်ပါဘူး။ဒါပေမဲ့ကျွန်တော်အနေနဲ့ရင်ထဲမှာအန်အော်ဒါလေးတစ်ခုပဲရှိပါတယ်လို့ပြောင်းရုပ်ဘဝကကွန်ပျူတာမှာတန်ခေါ်တော့သွားတင်တဲ့အချိန်လေးကအဲ့ဒီတင်တဲ့လူတွေအတိုင်းဝိုင်းကနေပြီးတော့ငါးလကြာရင်ပြုတ်မယ်လို့ပဲကျွန်တော်ကိုခေါ်ကိန်းထုတ်ခဲ့ပါတယ်ခင်ဗျာ။သူတို့ခေါ်ကိန်းထုတ်တဲ့အတိုင်းပဲခုငါးလကြာတဲ့အချိန်မှာကျွန်တော်ကိုယူကြီးစီရနေပြီးတော့တော်တော်ကိုယ်တည်းအခြေခံနေပြီးတော့ဖယ်ထားတယ်လို့ကိုအမိန့်ချတဲ့အခါကျတော့အဖြေကိုကြိုသိနေတဲ့ပုံကိုယ်ကိုတော့အင်မတန်ကိုအံ့ဩပြပါတယ်လို့ပဲကျွန်တော်ပြောလိုပါတယ်ခင်ဗျာ
နှစ်ဖက်ဆက်စည်းမှုတွေနောက်ဆုံးချိန်လုပ်ပြီးတဲ့နောက်မှာရွေးကောက်ပွဲကော်မရှင်ကဒီနေ့မနက်7:00နာရီလောက်မှာဆုံးဖြတ်ခဲ့တာပါဒီစီရင်ချက်ကနောက်ပိုင်းရွေးကောက်ပွဲဝင်မဲ့ကိုယ်စားလှယ်လောင်းတွေအတွက်သင်ကားစာတစ်ခုဖြစ်နိုင်ကြောင်းရွေးကောက်ပွဲကော်မရှင်ပြောရေးဆိုခွင့်ရှိသူဦးမြင့်နိုင်က VOE ကိုပြောပါတယ်
ရွေးကောက်ပွဲဝင်တော့ပဲလွှတ်တော်ကိုယ်စားလှယ်လောင်းတွေပဲသင်ကားစာဆောင်းရမယ့်ချက်တွေရှောင်းမယ့်ချက်တွေနဲ့ဘယ်လိုလိုရှင်ပြန်ရမယ်ဆိုတဲ့ဟာတော့အထောက်ကိုရစေတဲ့စင်ချက်တစ်ခုတော့ဖြစ်သွားမှာပါဟုတ်ကဲ့
2018ဂျာပြတ်ရွေးကောက်ပွဲမှာစိတ်ကမ်းမဲဆန္ဒနဲ့အတွက်ကိုယ်စားလှယ်လောင်း၉ရောက်ပြန်ခဲ့ရဖြစ်ပြီးပြည်ကင်ဖြိုးပါတီက94မဲ NLD က356မဲရရှိခဲ့တာပါစကမ်းမဲဆန္ဒနယ်ဟာအစိုးရဝန်ထမ်းလိုင်းကမ်းနေနဲ့လူဦးရေထောင်ကနန်းသာရှိတဲ့မဲဆန္ဒနယ်တစ်ခုဖြစ်ပါတယ်ဒါကြောင့်သူ့ကိုမဲဆန္ဒနယ်မြေတစ်ခုဖြစ်မတ်မှတ်တင်ပဲတခြားနီးစပ်တဲ့မြို့နယ်တွေနဲ့ပေါင်းပြီးမဲဆန္ဒနယ်မြေပြင်ဆင်တတ်မှတ်တင်တယ်ဆိုပြီးလှုံ့ဆော်ဝေဖန်တာတွေလည်းရှိနေပါတယ
်ပြည်ကမ်းမျိုးပါတီမတ်ကိုလွှတ်တော်ကိုယ်စားလှယ်ဖြစ်ကနေရုပ်သိမ်းလိုက်တာနဲ့ပတ်သက်ပြီးတော့ရွေသတင်းတော့ကုစော်ထက်ပြောပြတော့တာပါအခုတစ်ခါတော့ပြည်ထောင်ချခံနေရတဲ့တမရော်သားတွေကိုပြန်လွှတ်ပေးလိုက်တာနဲ့ပတ်သက်တဲ့သတင်းကိုပြောပြကြပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းအင်းနေရွာနာမှာမွတ်စလင်ရွာသား၁၀ဦးကိုတပ်ဖြတ်မှုနဲ့ထောင်ဒဏ်ကျခံခဲ့ရတဲ့တမရော်သားတွေကိုကာကွယ်ဦးစည်းချုပ်အမိန့်နဲ့ပြန်လွှတ်ပေးခဲ့တဲ့ပုံမှာဝေဖန်မှုတွေရှိနေပါတယ်။အကြမ်းဖက်တပ်ဖြတ်မှုအပေါ်အခုလိုပြည်ထောင်လျှော့ပေးတာဟာတမရော်ကိုရောတိုင်းပြည်ကိုပါဂုံသိက္ခာထိခိုက်စေတယ်လို့ယူဆကြသလိုအခွင့်အလူးကံလူတန်းသားတရားထွက်ပေါ်လာပြီလားဆိုပြီးမေးခွန်းထုတ်သူတွေလည်းရှိပါတယ်။ဒီတုံ့ပြန်ပြောဆိုရရင်လည်းပတ်သက်ပြီးတော့မမေခါကစူးစီးတက်ဆက်ပေးထားပါတယ်ခင်ဗျာ
ရခိုင်ပြည်နယ်မြောက်ပိုင်းအင်းနေရွာနာမှာ2019ခုနှစ်စက်တင်ဘာလတုန်းကရိုဟင်ဂျာမွတ်စလင်၁၀ယောက်ကိုဖမ်းဆီးတပ်ဖြတ်မှုနဲ့တပ်မတော်ကအရေးယူခဲ့တဲ့တပ်မတော်သား9ယောက်ကိုကာဝေးဦးစည်းချုပ်အမိန့်နဲ့ပြီးခဲ့တဲ့နှစ်နိုဝင်ဘာလကပြန်လွတ်ပေးခဲ့တဲ့ဆိုတာကိုတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ပြောခွင့်ရဗိုလ်မှူးချုပ်စောမင်းထွန်းက VOA မြန်မာပိုင်းကိုအတည်ပြုပြောကြားခဲ့ပါတယ်ထောင်ချခံရတဲ့တက်မရော်သား9ယောက်ကသူတို့အမှုနဲ့ပတ်သက်လို့တက်မရော်ကာကွယ်ရေးဦးစီးချုပ်ကိုအတနာခံစားတင်ခဲ့တာပါ။ဒါကိုစစ်ဥပဒေချုပ်ယုံကတုံ့တက်ပြီးကာကွယ်ရေးဦးစီးချုပ်ကလူငင်းချမ်းတောင်ခွင့်ပေးလိုက်တာဖြစ်ပါတယ်။တက်မရော်ဘက်ကတော့အသက်ခံရသူမွတ်စလင်၁၀ဦးကိုအကြမ်းဖက်သမားတွေလို့သတ်မှတ်ထားပြီးသူတို့ကိုတက်မရော်စစ်ကြောင်းကထိန်းသိမ်းထားစဉ်အတွင်းအခုလိုဖြစ်ပျက်ခဲ့တာဖြစ်ပါတယ်။တောင်ဝင်ရှိတဲ့တက်မတော်သားတွေဟာမူလစိတ်ရွယ်ချက်ကဖန်စီထားသူတွေကိုတတ်ဖြတ်ဖို့မဟုတ်ပေမဲ့ဘေးပတ်ဝန်းကျင်ပျော်ကားကြောင့်အခုလိုဖြစ်သွားတာလို့တုံ့တက်ရတယ်လို့လည်းတက်မတော်ပြောခွင့်ရသူက VOA ကိုပြောပြပါရယ်။ဒါပေမဲ့လည်းဒီဖြစ်ပျက်ကိုရခိုင်ပြည်နယ်မြောက်ပိုင်းမှာကြီးမားတဲ့လူခွင့်ရေးချိုးဖောက်မှုအဖြစ်သတ်မှတ်ပြီးတောင်ဝင်ရှိသူတွေကိုအရေးယူပေးဖို့နိုင်ငံတကာကတောင်းဆိုခဲ့ကြတာပါ။အင်းတင်တတ်ဖြတ်မှုနဲ့ပတ်သက်လို့အခုလွတ်မြောက်ခဲ့တဲ့တက်မတော်သား9ယောက်ကိုပဲတက်မတော်ဘက်ကအရေးယူခဲ့တာဖြစ်ပါရယ်။ဒါပေမဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်တန်တနာခန်စာတင်ခဲ့တာမို့သူတို့အပေါ်မူလချမှတ်ထားတဲ့ပြည်တန်10နှစ်ကနေတစ်နှစ်အထိလျှော့ပေးခဲ့တာမို့2018ခုနှစ်နိုဝင်ဘာလမှာသူတို့ပြန်လည်လွတ်မြောက်ခဲ့ကြတာပါ။ဒီအမှုမှာပတ်သက်နေတဲ့ရခိုင်ဒေသခံအချို့ကိုလည်းဖမ်းဆီးခံထားရတာရှိခဲ့ပေမဲ့သူတို့လွတ်မလွတ်ဆိုတာကိုတော့အခုချိန်ထိအတည်ပြုနိုင်ခြင်းမရှိသေးပါဘူး။အခုလိုမွတ်စလင်ရွာသား10ယောက်ကိုဥပဒေမဲ့တပ်ဖြတ်ခဲ့မှုမှာပြည်ထောင်ချခံနေရတဲ့တမတော်သားတွေကိုကာဝေးဦးစီးချုပ်အမိန့်နဲ့ပြန်လွတ်ခဲ့တဲ့အပေါ်မှာတော့ဝေဖန်မှုတွေရှိနေပါတယ်။အခွင့်တူးကံလူတန်းစားတရက်တကယ်ပဲပေါ်ထွက်လာပြီလားလို့မေးလာသူကတော့နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ကဥထုံကြည်ပါ
ဒီတော့ဘောနော်အခွင့်အရေးကအလားလူသားသားဖြစ်ရည်ဆိုတာကအင်းဒီလူသားမှုနဲ့ထောင်ကျတဲ့ခဏရောက်ကိုတနည်းမပြည့်ခင်မှာကာဝေးဦးစီးချုပ်ရှိကိုအတနာခံစားတင်လိုက်တာနဲ့လွတ်ပေးတယ်ဆိုတာကတော့ဒီသေးဥတွေနေနဲ့ရောနော်နောက်တစ်ခုအင်မချင်းနဲ့လောရရောနောက်တစ်ခုကဒီရင်းပြည်သားတွေနိုင်ငံတကာဖြစ်ဖြစ်နေနဲ့ပြန်ပြီးချေလို့ကြည့်တဲ့အခါကျတော့မဖြစ်ဖြစ်မဖြစ်တတ်တဲ့ဒီလုံလလို့ပဲအုပ်ချုပ်ကြီးကနံပါတ်1ချက်ရှင်းပြတော့တယ်အခွင့်အထူးကလူသားသားစစ်တေးကပေါ်လာပြီလားဆိုတဲ့မေးခွန်းနဲ့
အမင်းရချက်လာတယ်အဲ့ဒါဒီလူတွေကအကဲကောင်းပြီသူတို့ဆွဆွဲတယ်လို့ကျမ်းပတ်သမားပြင်ဖြစ်နေကြတာအခုလိုမျိုးအဲ့ဒါဒီအကျမ်းပတ်သမားကိုပြန်ပြီးတော့အကျမ်းပတ်ဆက်ပြတ်တာဟောဒါတရားရလာဘူးတန်းဒီမှာဥပဒေတောင်းမှလည်းကျွန်တော်မရှိတော့ဘူးလားရဟုတ်တယ်ဆုံးမှုမရှိတော့ဘူးလားတမန်တော်ရဲ့ဂုဏ်သိက္ခာလည်းရှိတယ်ဆိုတော့တိုင်းကြီးပုံရိပ်လေအဲ့ဒါအကျိုးဆုံးအကြီးတန်းကြီးဘယ်သ တက္ကနာပေါ့နော်။ဟောဒီပြန်ပြီးတော့ဟိုပြည်တံလျှော့ရဲဆိုတာတက္ကနာပေါ့။အဲ့တော့ချော့တင်တလားမချော့တင်တလားဆိုတာကတော့ဟောကျွန်တော်တို့ဒီဥပဒေအရရှင်းရှင်းမယ်ဆိုရင်တော့ပေါ့နော်။ဟောဒါကပြည်မှုနဲ့ပြည်ကံကမမျှတလို့ဖြစ်သွားတာပေါ့။ဒါပြည်မှုတစ်ခုကိုဒီလိုအရှင်းတော်တွင်းမှာအဲ့တော့တမှုတို့ချော့နိုင်တလားချော့ပေးတင်တလားအဲ့လားဆိုတာကတော့ကျွန်တော်တို့အနေနဲ့တော့ဒါအဲဒီဥပဒေရပေါ့နော်ဥပဒေစိုးမိုးရေးပိုင်းမှာတော့တော်တော်တို့အားနေတယ်လို့ကျွန်တော်မြင်ပါတယ်ကြာနော
်ရခိုင်ပြည်နယ်မြောက်ပိုင်းကရေကင်းစခန်းတွေပေါ့ ARSA ကျန်းဖတ်သမားတွေ2019ခုနှစ်ဩဂုတ်လမှာဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်ပိုင်းလုံခြုံရေးတပ်ဖွဲ့ဝင်တွေကနယ်မြေရှင်းလင်းမှုတွေကိုလှုပ်ဆောင်ခဲ့တာပါ။အဲ့ဒီဆောင်ရွက်မှုတွေအတွင်လုံခြုံရေးတပ်ဖွဲ့ဝင်တွေဟာဒေတာအတွင်းမှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေအပေါ်ကြီးလေတဲ့လူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်ဆိုတဲ့စစ်ဆေးချက်တွေကလည်းကြက်ကြက်ပြန့်ပြန့်ရှိခဲ့ပါတယ်။မြန်မာအစိုးရကရောတပ်မတော်ကပါရိုဟင်ဂျာဆိုတဲ့အကောင်တွေကိုလက်မခံပေမဲ့လေဒီလိုပြစ်မှုကျူးလွန်သူတွေကိုဥပဒေအရအရေးယူမယ်လို့ပြောဆိုထားတာရှိပါတယ်ရှင်။
အင်းနေရလူတတ်မှုနဲ့ပြစ်ဒဏ်ကြခံရတဲ့တပ်မတော်သားတွေကိုကာကွယ်ဦးစီးချုပ်အမိန့်နဲ့ပြန်လည်ပေးလိုက်တဲ့ပုံမှာတုံ့ပြန်သံတွေကိုမမေခါကစူးစီးတင်ဆက်ပေးခဲ့တာပါ။အခုတခါတော့ထိုင်းနိုင်ငံဘက်ကအလုံသမားအရေးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြကြပါမယ်။ပြီးခဲ့တဲ့မေလ28ရက်နေ့နဲ့29ရက်နေ့တွေမှာထိုင်းနိုင်ငံချွန်ပူရီခရိုင်ကခေါင်ဆမုတ်ကန်းဂျီဆန်ဆော့ဘန်လပုံနေရာ၃နေရာမှာအလုံလုံကင်နေကြတဲ့နိုင်ငံသားအသားအလုံသမားပေါင်း235ဦးရဲ့အလုတ်ပါမင်းနဲ့နေထိုင်ခွင့်တွေကိုအသေးစိတ်ဆစ်ဆေးခဲ့ပြီးတော့တရားမဝင်နိုင်ငံသားတွေကိုဖမ်းဆီးတာတွေလုပ်ခဲ့ပါတယ်။ဒီထဲမှာမြန်မာရေလုံသားတချို့လည်းပါဝင်တယ်လို့သိရပါတယ်။ဒီအကြောင်းအပြည့်စုံကိုတော့ထိုင်းချိန်တိုင်းတင်နောက်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ထိုင်းနိုင်ငံတွင်းမှာတရားမဝင်နိုင်ငံသားကင်းစင်ရေးစီမံချက်အဖြစ်တရားမဝင်နေထိုင်နေသူတွေရာဇဝတ်မှုတွေနဲ့မကင်းသူတွေကိုလိုက်လံဖမ်းဆီးဆစ်ဆေးမှုတွေလုပ်နေပါတယ်။မေလ28ရက်နေ့နဲ့29ရက်နေ့အတွင်းမှာခေါစမော့ကန်းကြီးဆမ်ဆော့ဗန်လမုံစတဲ့နေရာ၃နေရာမှာအလုတ်လုပ်ကင်နေကြတဲ့နိုင်ငံသားသားအလုတ်သမားပေါင်း235ဦးရဲ့အလုတ်ပါမင်းနဲ့နေထိုင်ခွင့်တွေကိုအသေးစိတ်စစ်ဆေးခဲ့ပြီးတချို့ကိုလည်းဖမ်းဆီးခဲ့ပါတယ်။မြန်မာရွှေပြောင်းလုတ်သမားအခွင့်ရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကတော့အခုလိုပြောသွားပါတယ်
။ထိုင်းနိုင်ငံကလည်းသူ့ရဲ့စီမံချက်ကဆွဲထားပြီးသားလေ။ထိုင်းနိုင်ငံတွင်မှာ EU ဥရောပကထိုင်းနိုင်ငံမှာတရားမဝင်လုပ်သားတွေကင်းစင်စီရေးနောက်ကလေးလို့ဒီမှာပပျောက်ကြီးနောက်လူကုန်မှုပပျောက်ကြီးအတ္တမစိတ်ခံမှုပပျောက်ကြီးဆိုတော့တောင်းအားပေးလှုပ်ဆောင်နေလို့သူတို့ကလည်းတတိပေးထားတဲ့ထိုင်းနိုင်ငံမှာအဲ့ဒီအနေထားကြပပျောက်ကိုလှုပ်ဆောင်ပါမယ်ဆိုရင်မှသူကဒီ good liver practice ပေါ့ EU နဲ့သူတို့သဘောတူညီကြတာကအဲဆွတ်ဟိုလောက်ဒီမှာဒီရေအချိန်လေးကွန်ပျူတာတက်လာယူအစိုးရတကယ်ပူပေါင်းဆောင်ရွက်တယ်ဆိုတော့ပြနေရတဲ့ကြောင့်သူကနေရာတိုင်းမှာတော့လက်ပြီးမှအဲ့လိုဆက်ဖို့စစ်ဆေးပါလေ
ချွန်ပူရီခရိုင်တွင်မှာတရားမဝင်လှေလှုပ်သားတွေအများအပြားရှိနေတယ်ဆိုပြီးသတင်းပေးတိုင်ကြားချက်တွေကြောင့်နိုင်ငံသားအလုပ်သမားတွေကိုလာရောက်ဖမ်းဆီးတဲ့အဖွဲ့တွေထဲမှာချွန်ပူရီရေတပ်အလုပ်ကင်ရှာဖွေနေရာချထားရေးအဖွဲ့တွေအပြင်လဝကလူမှုကြီးကြပ်ရေးအဖွဲ့ဝင်တွေလည်းပါဝင်ပါတယ်အခုရက်ပိုင်းအတွင်းဖမ်းဆီးခံရသူတွေထဲမှာကမ္ဘောဒီးယားလာအိုနဲ့မြန်မာနိုင်ငံသားတွေဖြစ်ကြပြီးအထူးသဖြင့်လှေလှုပ်သားတွေဖမ်းဆီးခံရတာပါအထောက်အထားတွေမရှိပဲတရားမဝင်အလုပ်လုပ်ကင်နေကြတဲ့နိုင်ငံသားအလုပ်သမားတွေကိုတော့ဖမ်းဆီးခဲ့ပြီးတာနဲ့လူမောင်ခိုးခိုင်းနေတဲ့ဆက်သွယ်မှုရှိမရှိကိုလည်းစစ်ဆေးခံနေရပါတယ်။ထိုင်းဆိုရကရှေ့ပြောင်းလို့သမားအများပြားရှိတဲ့ခရိုင်တွေမှာလူမောင်ခိုးမှုလူပုံကူးမှုတွေကိုတွေ့ရှိရင်အရေးပေါ်သတင်းပေးဖို့အတွက်လည်းသတင်းထုတ်ပြန်ထားပါတယ်ရှင
်။ထိုင်းခြေဆိုင်သတင်းတော်မအေးမှသတင်းပေးပို့ခဲ့တာပါ။အခုတခါတော့အမေရိကန်ဘက်ကသတင်းတစ်ပုဒ်ကိုပြောပြကြပါမယ်။နောက်ဆယ်စုနှစ်ရောက်ရင်အမေရိကန်ပြည်အောင်စုရဲ့ချမ်းမာရေးဆောင်ရှားမှုကဏ္ဍမှာဝန်ထမ်းရေအတွက်အရန်ရော့နေသွားမယ်အခြေအနေနဲ့ရင်ဆိုင်နေရပါတယ်။ကြောင်ဝန်ရေအတွက်ဆိုရင်တက်ဂရိတ်2030ပြည့်နှစ်ရောက်တဲ့အခါ3,000အထိရော့နေသွားနိုင်ခြင်းရှိတယ်လို့အမေရိကန်စေဘဆိုင်ရာကောလိပ်များအသင်းရဲ့အင်္ဂလန်နေရာသိရပါတယ်။အမေရိကန်လူထုနဲ့လူသားအင်အားတွေအသက်ကြီးလာတာနဲ့အမျှရွှေပြောင်းနေထိုင်သူဆရာဝန်တွေနဲ့သူနာပြုတွေရဲ့အခမ်းအနားပိုကြီးမားလာနေပါတယ်။အထူးသဖြင့်တော့ဝန်ထမ်းအင်အားအ ਨੇ ပါဆုံးဖြစ်တဲ့ကြီးလက်ဒေသတွေမှာပါ။ဒါမဲ့လည်းသူတို့ကြီးပဲနဲ့တော့အကြက်တဲကပြည်လည်သွားမှာမဟုတ်ပါဘူး။ရမုန်းတီလာရဲ့သတင်းလောက်ကိုတော့ကိုကြော်ကြော်သိန်းကတင်ဆက်ပေးထားပါတယ်ခင်ဗျာ။
American and the Wanga, Tila di Tarima, Tito Lani, Tatana Pugaro, Jamai San Shamu, Yau Babe, Louis Liron Tall, Lope, Side, Pennsylvania Dine, Danville Muliga Luisu, Seon Yapu, Tanai Jo Taja Bare, Danville Muga, Tasion Alunta, Wanambu Mare, Riga Seon Kaisengama, Lunane Dunabu, a Gonzo Sema Shibu, Muye, American and Dama Hold to the Vulua B, Wanam Telamuga, Puron Sula Melu Kamanajo.
Like many hospitals across the country, Geisinger is faced with an aging community.
It's not easy to move with two girls away from family. Usually you're moving
from family.
Long-term goal would be to get my certification in neuroscience.
If you look at urban areas, something like there are 200 doctors or over 200 doctors per
100,000 people.
When we interviewed, we didn't find sufficient American graduates.
I love my patients. I love what I'm doing in Chambersburg. Right? And most physicians, once they start...
ကိုကြောကြောတိုင်းပြောပြတော့တာဖြစ်ပါတယ်။ဖီဝေကနေကြာသာရင်းနေညပိုင်းမြဝပါတာစီစဉ်နေကိုညစင်နိုင်အထိဆက်ပြီးတော့အတန်းလင်းပေးနေပါတယ်။ကြာခင်မှာတော့အစီအစဉ်ဒုတိယပိုင်းကိုတင်ဆက်ပေးသွားမှာဖြစ်ပြီးတော့အဒီမှာတော့ဘတ်စင်ကဏ္ဍတွေဖြစ်တဲ့ကျမကြီးကဏ္ဍဦးအောင်ခင်ရဲ့မြမအေးတုံးသက်ချက်နဲ့အတူတိုင်းရင်သတင်းလောအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျ
ဒီဝေမြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 16 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါ VOA မြန်မာပိုင်းရဲ့2019ခုနှစ်မေလ30ရက်ကျသောနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒီတရပိုင်းထုတ်လွှင့်ပေးမဲ့အစီအစဉ်တွေကိုတော့ line no meter 25 32နဲ့51တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ။အခုညပိုင်းဆက်ပြီးထုတ်လွှင့်ပေးမဲ့အပတ်စဉ်ကဏ္ဍတွေမှာတော့ကျမကြီးကဏ္ဍဥအောင်ခင်ရဲ့မြန်မာရေး30 channel 2အပတ်စဉ်တိုင်းရင်းသတင်းတော့အစီအစဉ်မှာဆိုရင်တော့
ကြာတာပေါ့ဒေါ်လာ3,500တော့ကြာတယ်။3,500တော့ဆိုတာဒီ April ကနေအခုဒီ February လကုန်ကင်းကင်းနဲ့ရ480တော့ပြုတ်ကြာတယ်။ American dollar တန်ပေါ့သူရနေသက်နေသမီးတစ်ယောက်မှာ100,000,000
တရုတ်မြန်မာကုန်သွယ်ကြဆင်းသွားတာနဲ့ပတ်သက်ပြီးတော့105မိုင်ကုန်သွယ်ရေးဆောင်တာဝန်ကညချေးမှုချုပ်ဦးတင်ရဲဝင်းပြောသွားတာပါဒီအကြောင်းကိုတော့တိုင်းရင်းသတင်းလောက်ကဏ္ဍမှာနားဆင်ရမှာပါအခုတော့ဒီတဲကမှအရင်ဆုံးဒီကျမကြီးကဏ္ဍကိုနားဆင်ရမှာဖြစ်ပါတယ်ဒီတစ်ပတ်ကျမကြီးကဏ္ဍမှာတော့သွေးလေးပတ်နာအပိုင်းတစ်ကိုတင်ပြထားပါတယ်သွေးလေးပတ်နာယောဂါကမြန်မာနိုင်ငံမှာတစုံတရာအဖြစ်များတယ်လို့ကျမကြီးပညာရှင်တွေကဆိုပါတယ်ဒီသွေးလေးပတ်နာဘာကြောင့်ဖြစ်ရပြီးဘယ်လိုလက္ခဏာတွေပြတာဒီယောဂါရှိမရှိဘလို့ဆုံးဖြတ်နိုင်ပါသလဲဒီအကြောင်းအယူအကျော်အစ်စ်အထူးကုနဲ့စေတက္ကသိုလ်တည်းရဲ့အယူအကျော်အစ်စ်စေပညာဌာနပမောက္ခဌာနမှူးဒေါက်တာချစ်စိုးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့အယူအကျော်အစ်စ်အထူးကုဆရာဝန်ကြီးနဲ့ပမောက္ခဒေါက်တာချစ်စိုးခင်ဗျာကျွန်တော်တို့ဒီ rheumatoid arthritis ဆိုခေါ်တဲ့သွေးလေးပတ်နာယောဂါကမြန်မာနိုင်ငံမှာဖြစ်တဲ့အနေအထားဘယ်လိုရှိလဲဆရာကြီ
း။မြန်မာနိုင်ငံမှာတော့ကမ္ဘာနဲ့တန်းတူပါပဲ။တို့သူ့စည်စနာလုပ်ကြတော့ရက်ွက်ထဲမှာလိုက်ပြီးတော့ဆန်းသက်နေတာပေါ့နိ။ကမ္ဘာပေါ်မှာလည်းသူကဒုတိယမှာတရောင်လုံးဖြစ်တယ်ဆိုတော့ဒီမှာလည်းအိမ်လုံးပဲဖြစ်ပါတယ်။အဲတော့ယူကျော်စိတ်သမားတော်လာကြတဲ့ဒီပနာအလုံးထဲမှာဆိုဒီဘုံတော်ကောင်ရှိတယ်ပေါ့နော
်။ဟုတ်ကဲ့ဆရာကြီး။ဘာကြောင့်မလို့ဒီသွေးလေးပနာဖြစ်ရတာလဲဆရာကြီ
းအဓိကကြတာကတော့ဗီဇပါတာပေါ့လေသူဗီဇအပြင်ကိုအဝင်းကျင်နဲ့ပါတယ်ဗီဇနဲ့ပေါင်းဝင်ကျင်ပေါင်းပြီးဖြစ်တာပေါ့ဗီဇကတော့ဒီအဖြစ်ကြီးရှက်နည်းပါလာတယ်အဲ့ဒါကဒီပနာဖြစ်ဖြစ်ခြင်းနဲ့ပြုလို့ရှိတာပေါ့အဲ့မှာပေါင်းဝင်ကျင်ကသွေးလေးတောက်တယ်လို့နောက်ပြီးတော့မှနေပူတဲ့ဖြစ်တယ်လို့နောက်ပြီးတော့အစားတောက်တွေထဲမှာဓာတ်ပစ္စည်းကြီးပါတယ်အဲ့ဒီနဲ့ပါတဲ့အခါမှာဗီဇပိုပြောင်းသွားပြီးတော့မှလီဗနာဖြစ်လာတာပေါ့။ဒီလိုကြတော့လည်းဘယ်လိုပြောလဲဆိုတော့အော်တိုအင်မြူလို့ခေါ်တဲ့ကံကြတော့ခုခံအားတွေဆန်လွဲသွားလို့ဖြစ်တယ်ပေါ့။ဒီမှာနှစ်ဆင့်ပေါ့လေခုခံအားဆန်လွဲသွားတာကဘယ်နည်းကဗီဇပြောင်းလို့ပေါ့။ဗီဇပြောင်းတာကဘာလို့ဖြစ်လဲဆိုတော့မျိုးရိုးတွေပဲဝင်နေတဲ့ပေါ့လို့ပေါ့
။ဟုတ်ကဲ့ဆရာကြီး။နောက်ထပ်ရောဒီအန္တရာယ်ရှိတဲ့သူတွေရှိနေတယ်လား။ဥပမာမျိုးသားမျိုးသမီးတို့အသက်အရွယ်တို့ပေါ့ဆရာနော်
။ဒီကမျိုးသားနဲ့မျိုးသမီးဆိုရင်တော့မျိုးသမီးက၄ဆလောက်ကိုဖြစ်တတ်တာပေါ့နော်။နောက်အသက်အရွယ်ကြတော့လေနည်းနည်းလေးအဲ့လက်ပိုင်းကမှာပေါ့နီး40ကျော်လာတဲ့အခါမှာပိုပြီးဖြစ်တဲ့ကျ40နဲ့60ကျော်ကိုအရွယ်ရကိုပြည့်တယ်
ဟုတ်ကဲ့ဆရာအဲ့တော့ယောဂါဖြစ်လာတာကိုစောစောစီစီသိနိုင်ဖို့ဆိုလို့ရှိရင်ဘယ်လိုလက္ခဏာတွေစောင့်ကြည့်ဖို့လိုလဲဆရာ
ယောဂါကတော့ဒူလီဘနာဆိုတဲ့အတိုင်းပဲလေးပနာတာပေါ့နော်အဲ့တော့အစ်စ်တစ်ခုတည်းပို့ပြီးတော့မှတစ်ခုတော့ဘူးလေးခုအဲ့လောက်နာတာပေါ့နာတဲ့အပြင်ကိုသူကရောင်နေရောင်နေနာတာရောင်နာပြီးကလည်းခဏလေးပုံပဲနဲ့တလားကြုံချာအဲ့တော့ဒီကမ္ဘာအယူကျော်သိဌာနကတော့ဘယ်လိုပြောလဲဆိုတော့အစ်စ်တစ်ခုထည့်ပို့ပြီးတော့မှနားတယ်နားတဲ့အပြင်ရောင်လဲရောင်တယ်ရောင်တာကလည်းတလားကျော်တယ်ဆိုလို့ရှိရင်တော့ဒါသွေးလေးပတ်နာဖြစ်ဖို့ပြီးထားဖို့လိုတယ်လို့ပြောတာပေါ့နော
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဆရာကြီးဒီအစ်စ်မှာလက္ခဏာတွေရှိနိုင်သလားကိုယ်ရာဆန္ဒတော့
ဒီအစ်စ်ကလက္ခဏာတွေကတော့ဒီရောင်နေဆိုရင်တော့ရောင်နေလက္ခဏာတွေရှိတာပေါ့နော်အများကြီးအစ်စ်နာတယ်ဆိုရင်လူတွေကနာနာနာလေနှိပ်ပြီးလို့ရှိရင်သက်သာတယ်လို့ဖြစ်တာအဲ့ဒါကအနာနာပဲပေါ့အစ်စ်ရောင်နေဆိုရင်တော့သူကအစ်စ်ကနာတဲ့အပြင်ကိုအထိမခံနိုင်ဘူးသူနှိပ်လိုက်လို့ရှိရင်ပူနာတယ်ပေါ့နော်ခြံကြီးလိုက်လို့ရှိရင်တော့သူကနည်းနည်းဖောင်းနေတယ်လို့ရှိရင်ရက်ကလေးပြင်ကြည့်လိုက်လို့ရှိရင်နည်းနည်းလေးအပူချင်းကဒီထည့်ဆိုင်ပူပြီးတော့ပူနေတာပေါ့အဲ့တော့လှုပ်လို့ရှိရင်လည်းပူနာတယ်ဒါတွေကအစ်စ်ရောင်ရဲ့လက္ခဏာအစ်စ်နာရဲ့လက္ခဏာကြတော့ရိုးနိုင်အောင်ပဲဖြည်းဖြည်းချင်းလို့နာလာတို့ကိတ်လို့ခဲလို့နာတယ်ကြတော့ဆုံးမချလိုက်လို့ရှိရင်သက်သာတယ်။နှိပ်ပြီးရင်သက်သာတယ်။ဆိုင်ကြည့်ရင်လည်းသူကအပူချင်းက တူတူပဲပို့ပြီးတော့ပုံမနေဘူးပေါ့နော
်ဟုတ်ကဲ့ဆရာဒီနာတာကအချိန်ပိုင်းရဟိုအပြောင်းလဲရောရှိနေလားဆရာကမနေ့ပိုင်းမှာတော
့ဩဟုတ်ကဲ့ဒီကကျတော့ထူးခြားချက်ကညာဖြင့်အဲ့ဒီယူလပိုင်းနာတာဆိုရင်တော့ကြီးပေါင်းနာတာပေါ့နော်ကြီးပေါင်းနာတာဆိုရင်တော့သူကမနေ့အရတာကောင်းတယ်လမ်းလျှောက်လေးတော့မှပို့နာတယ်လေးပဲနာကျတော့သူကမနေ့အရတာကိုပို့နာတယ်ဒီလိုရှင်သူ့ကိုသုတ်သုတ်ဆဲဆိုရင်ကောင်းပါတယ်အဲ့ဒါကို morning stiffness လို့ခေါ်တာပေါ့မနေ့ပိုင်းမှာတောင့်သေးနေတယ်အဲ့တော့ဒီနေ့ကလာကဓာရီဝတ်ချက်ပို့ပြီးတော့ကြားရဲပေါ့။ဒါဆိုရှင်တော့ဒီဝနာကိုပို့ပြီးတော့မှစိတ်ကူရအောင်နော်။
ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုလက္ခဏာတွေပြလာပြီဆိုလို့ရှင်တော့ဒီယောဂါဆုံးဖြတ်နိုင်ဖို့အတွက်ဆရာဝန်နဲ့ပြဖို့လိုတာပေါ့ဆရာနော်
။ဟုတ်ပါတယ်။ဒီကယောဂါလက္ခဏာပြပြီဆိုရင်တော့ပူတည်ကြအောင်ဆိုရင်တော့ကြီးစစ်ကြည့်ရတာပေါ့နော်။အဲ့တော့သူကယောဂါလက္ခဏာနဲ့ညာဆိုရင်ကတွဲ့ဝိရိယပြတာပေါ့နော်။အဲ့ဒါစိတ်ကဘုရင်က၄ခုကြောင်းတာရဲ့ဆောင်ကြတာကတလားကြောကြတာလည်းကနေတပွက်တော့ပြေးချာနေပြီပေါ့နောက်တပွက်ကတော့သွေးနှမျိုးပဲကြည်ပါလေဒီမှာသွေးပြင်းလုံးကိုလည်းအီးရစာပေါ့အဲ့ဒါလေးသိလိုက်လို့ရှိရင်ဒီခဏလေးလောက်ဆိုရင်ပြေးရတယ်အီးရစာက20ကျော်နေလားပေါ့နောက်တစ်ခုကတော့ခုနကပြောတဲ့ခုကရက်ဒီဆန်လွဲနေတယ်ဆိုတော့သိကြည့်တာပေါ့မသိကြည့်တဲ့အခါကျတော့သွေးလေးပဲနာကြလို့ခေါ်တယ်ဘူဝတ်ဖက်ကသွေးလေးပဲနာတဲ့ကနှမျိုးဆိုလို့ရတယ်ဒီဘက်ကျတော့ room type ဖြစ်ကြတော့ရှိရှိစင်လာပြီရှိတာပေါ့။ဘူဒီဘက်ပိုင်းနေဒီမှာကျတော့နောက်အစ်တစ်မျိုးပေါ်လာတယ်။အဲ့ဒါကတော့ NTCCP တပါလို့လည်းခေါ်တယ်ပေါ့နော်။ CCP ပေါ့လို့ခေါ်တယ်။အဲ့ဒါကတော့ပူပြီးတော့မှန်တာပေါ့။အဲ့သူသိကြည့်လိုက်လို့သူလည်း20ကျော်တက်နေတယ်ဆိုလို့ရှိရင်တော့သူလေးပဲနာပြေးကြသွားတာပေါ့နော်
။ဟုတ်ကဲ့ဆရာဒီယောဂဆုံးဖြတ်တာမှားရွေးနိုင်တဲ့အနေထားတွေရောသတိပြုဖို့ရှိလားဆရာ
။ယောဂဆုံးဖြတ်တာမှားတာကတော့ဆွာဆုံးကတော့ခဏခဏပြောနေနာရန်နဲ့ရောက်တာကိုမကွဲကြတာပေါ့နော်။လူတွေကနည်းနည်းပပဒုနာတွေလက်နာတွေတိုက်ကြည့်ခဲ့ဘူးဆိုတော့၄ဘက်တိုက်ကြည့်ဆိုရင်အကူလုံးတိုက်ကြည့်ဆိုရင်၄ဘက်နာလို့ထင်ကြတာတကယ်တမ်းကတော့နိုင်ုံနဲ့မရဘူးကြောင်းသွားမှာပေါ့နော်အဲဒါလေးကိုမှားမှားပြီးတော့ဆက်ပြီးတော့ကုကြတာပေါ့လေအဲဒါကကျတော့သူဖြစ်တဲ့နေရာမှာလည်းမှားတယ်သူဖြစ်တဲ့နေရာမှာခုကန်တက်လွယ်တဲ့ဟာတွေကဘူမတ်တိုက်ဖက်ကြာဆိုတာတကူနောက် CCB ဆိုတာတကူကတော့၄ဘက်နာနဲ့ဆိုင်တာပေါ့နောက်သူရဲမှာဖြစ်နေတဲ့ရောစိတ်တက်ကြ AS ဆိုလို့ခေါ်တယ်။ပူလီဗနာတက်တယ်သူရှိတယ်။အဲဒါက AN နဲ့ဆိုပြီးတော့ရေပြားလီဗနာအတွဲကျော်ကတူတယ်ရှိတယ်အဲ့ဒါလည်းသူရှိတယ်။အဲတော့လူကတော့ဘာတွေ့တွေ့သူကသူရဲမှာတကူကူ abnormal တွေ့တယ်ပေါ့လေ။ AS ဆိုတက်လဲသူကလီဗနာပဲမကွဲပြားဘူး။ AN နဲ့ဆိုရဲရေပြားလီဗနာတက်လဲလီဗနာပဲမကွဲပြားဘူး။အဲတော့ပူတောက်မှုတွေရှုပ်ထွေးသွားတာလည်းရှိတယ်။အဲတော့ AS ဆိုများတယ်ဆိုရင်ဖိနက်စလင်တူရတာဘောကအေးနဲ့ဆင်းရတာကြတော့လေသူကအေးကလေးပဲနာခုတော့မှတစ်သက်ရှိတယ်။အဲဒီအကုန်လုံးရောပြီးတော့သူလေးပဲနာအနေနဲ့ဥနေကြတယ်လေမှားနေတာတွေ့ရတယ်။နောက်တတိယတစ်ပိုင်းကကြတော့လေးပဲနာရဲ့တဘောကအေးကလေးပဲနာပဲဖြစ်ဖြစ်သူလေးပဲနာပဲဖြစ်ဖြစ်ကိုလေးပဲနာပဲဖြစ်ဖြစ်ဘယ်နှစ်ပိုင်းတွေ့ရှိရလဲ။ယောဂလက္ခဏာနဲ့ကြဆိုရင်ကတစ်ပိုင်းအခွေခံပြရတစ်ပိုင်းပေါ့နော်။အဲဒီလိုလူတွေကကြတော့ဘာမှလက္ခဏာမရှိဘဲနဲ့အခွေခံမှဆိုတော့ဖြစ်ကြတယ်။ဟိုတနေ့တကတည်းဖြစ်တယ်ဆိုပြီးဖြစ်တော့ဟိုလေးဘက်နာဖြစ်သားလာတော့အဲဒီ room တွေကြကြလို့ CCP လို့ထည့်ဖြစ်တော့ရှိရဆိုပြီးအဖြေထွက်လာပေါ့ဒါပေမဲ့ဒီလေးမှာဖြစ်ကြည့်လို့ဒီတက်တွေများနေတိုင်းလဲခုမှယောဂလက္ခဏာမရှိရင်ဒီလေးဘက်နာလို့မခေါ်နိုင်ဘူးဥပ္ပယမလို့ပေါ့နော်အဲဒါကိုမှားပြီးတော့မှဒီလေးဘက်နာရှိပြီဆိုပြီးစပြီး CCP စတော့လိုက်ဆိုတော့လဲပြီးတော့ဥပ္ပယတယ်တွေ့ရတယ
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကိုမင်းစီစဉ်တင်ဆက်တဲ့အပတ်စဉ်ကျမ်းမာရေးခန္ဓာကိုနားဆင်ကြရဖြစ်ပါတယ်။တိုင်းရင်းသတင်းအစီအစဉ်ကိုမကြာခင်မှာထုတ်လွှင့်ပေးမှာဖြစ်ပါတယ်။ဒီမတိုင်ခင်တော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာပါ။ဒီတစ်ပတ်ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်မှာတော့တိုင်းပြည်ဖုံမျိုးတိုးတက်ရေးမှာအမျိုးသမီးပညာရေးဟာအဓိကနေရာကနေပါဝင်ကြောင်းဦးအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ပြပေးထားပါတယ်ခင်ဗျာ။
မပြင်းမမေကလေးနဲ့အမျိုးသမီးတွေပညာသင်ကြားခွင့်ဆုံးရှုံးနေတာနဲ့ပတ်သက်ပြီးကုလသမဂ္ဂနဲ့အခြားအဖွဲ့အစည်းတွေကစစ်တမ်းတွေထုတ်ပြန်ထားကြပါတယ်။မူလရန်ကြောင့်တက်စင်မေကလေးနဲ့ယောက်ျားလေးဦးရေဟာအတူတူလောက်ရှိပေမဲ့အလဲရန်နဲ့အထက်တန်းပိုင်းကိုရောက်လာတဲ့အခါမှာမေကလေးဦးရေဟာတိတိတားတားနေပါလာတယ်လို့ဆိုပါတယ်။2015စရင်ကအသက်15နှစ်ပြည့်တဲ့အမျိုးသမီးနှစ်ပန်းနီးပါးဟာသာဝတ္တကျဘူးလို့ UNESCO အစည်းအဝေးကစားတစ်ခုမှာဖော်ပြထားပါတယ်။တင်အလုံးမှာကုညီနေရလို့စာဆက်မတင်နိုင်တာပါ။ဒါပေမဲ့အသက်16နှစ်နဲ့15နှစ်လောက်ရောက်လာရင်က ကျောင်းဆက်မတက်တဲ့ယောက်ျားလေးက40ရာခိုင်နှုန်းမိန်းကလေးက55ရာခိုင်နှုန်းလောက်ရှိကြောင်းသိရပါတယ်မိဘကကျောင်းစိတ်မတက်နိုင်တော့လို့ကျောင်းကထွက်ကြရတာများပါတယ်စင်းရဲနွမ်းပါမှုကြောင့်ပညာမသင်နာဖြစ်ပါတယ်တန်းနဲ့သမီးရှိတဲ့စင်းရဲသားအိမ်တော်စုဟာသားကိုသာကျောင်းတက်စီပြီးသမီးကိုအရင်လုလုခိုင်းတာများပါတယ်တက်နိုင်တဲ့မိသားစုကသာသူတို့သားသမီးကိုကျောင်းဆက်ထားနိုင်ပါတယ်စင်းရဲသားတွေမှာလည်းကျောင်းဆက်ထားနိုင်သူအနည်းအချင်းရှိပါတယ
်။ဆယ်နှစ်အောင်သူတွေထဲမှာအမျိုးသမီးဥယေကပိုများပါတယ်။အာရှဖွံ့ဖြိုးရေးပံကထုတ်ပြန်တဲ့ Gender Equality and Women's Rights ဆိုတဲ့အစီရင်ခံစာမှာ2012စည်းရင်းကိုကိုးကားပြီးတက္ကသိုလ်တက်သူ60ရာခိုင်နှုန်းဟာအမျိုးသမီးဖြစ်တယ်လို့ဆိုပါတယ်။မဟာဝိဇ္ဇာနဲ့မဟာသိပ္ပံတက်သူ80ရာခိုင်နှုန်းဟာအမျိုးသမီးတွေဖြစ်ကြပါတယ်။PhD ဒေါက်တာဘွဲ့တက်နေသူတွေထဲမှာ80ရာခိုင်နှုန်းဟာအမျိုးသမီးတွေဖြစ်ပါတယ်။ဒါကြောင့်တက္ကသိုလ်ဆရာဆရာမတွေမှာအမျိုးသမီးက83ရာခိုင်နှုန်းဖြစ်နေတာတွေ့ရပါတယ်။ယောက်ျားလေးတွေဟာဘွဲ့မရမီအလုပ်လုပ်ရတာများတဲ့အတွက်ပညာဆက်တင်သူနည်းပါတာဖြစ်နိုင်ပါတယ်။တရားသူကြီး1400ကျော်နဲ့ဥပဒေအရာရှိ1200ကျော်မှာတော့အမျိုးသားကတစ်ဝက်အမျိုးသမီးကတစ်ဝက်ဖြစ်ပါတယ်။ဒါပေမဲ့အမျိုးသမီးအများစုစာမတက်သူဖြစ်နေတာဟာအဓိကအားနည်းချက်ဖြစ်ပါတယ
်ဆီယမလုပ်တဲ့အမျိုးသမီးဥယျာဉ်များသလိုစစ်တောအင်ဂျင်နီယာနဲ့စစ်ဖက်ဆိုင်ရာလုပ်ငန်းတွေမှာအမျိုးသားဥယျာဉ်များပြားပါတယ်တက္ကသိုလ်ပညာကိုနှစ်အတော်ကြာစီဘူးပြီးမှအလုပ်လုပ်တဲ့အမျိုးသမီးတွေကိုကြည့်ရင်အမျိုးသားတွေလိုအလုပ်ကံရဖို့မလွယ်တာသိတာပါတယ်အထက်ပညာနဲ့အသင်မွေးဝန်းကျောင်းပညာသင်တန်းမှာအမျိုးသားနဲ့အမျိုးသမီးဥယျာဉ်အတူတူတော့ရှိကြပြီမဲ့ဘာသာစကားအချုပ်အလုပ်စတာတွေမှာအမျိုးသမီးတွေများနေပါစေခေတ်သစ်စီးပွားရေးမှာလိုအပ်တဲ့ကွန်ပျူတာလိုဘာသာရပ်ကိုစိတ်ဝင်စားတဲ့အမျိုးသမီးကနည်းနေပါစေတမယိုးကြအလုပ်တွေကိုပဲအမျိုးသမီးတွေကဆက်လုပ်နေကြတာများပါတယ
်ကွန်ပျူတာအတတ်ပညာဟာအမျိုးသားအတွက်သာဖြစ်တယ်ဆိုတဲ့အမြင်မျိုးဟာမြန်မာတွေမှာပဲအခြားအာရှနိုင်ငံတွေမှာလည်းရှိနေပါတယ်ကွန်ပျူတာတက်တဲ့အမျိုးသမီးတွေရဲ့တီထွင်မှုဟာအမျိုးသားတွေရဲ့တီထွင်မှုနဲ့မတူပဲကွဲပြားခြားနားတယ်လို့ဆိုပါတယ်အမျိုးသမီးတွေဟာသူတို့နေထိုင်ရာလူအဖွဲ့အစည်းရဲ့လိုအပ်ချက်ကိုအဓိကထားပြီးတီထွင်လေးရှိပါတယ်ဒါကြောင့်အမျိုးသမီးတွေတမယိုးကျလုပ်ငန်းဝင်တွေကထွက်နိုင်အောင်ခင်မီအတတ်ပညာသင်ကြားဖို့လိုပါတယ်2014လူဦးရေစည်းရင်းအရအမျိုးသားအလုပ်သမားတန်း20ကျော်ရှိပြီးအမျိုးသမီးအလုပ်သမားက73တန်းရှိပါတယ်စီဝါရေးတိုးတက်လာတာနဲ့အတူအိမ်တွင်းစီဝါရေးမှာအမျိုးသမီးပါဝင်တဲ့အခန်းကဏ္ဍဟာလည်းကြီးမားလာတာကြောင့်အမျိုးသမီးပညာရေးနဲ့အလုပ်ရရှိရေးဟာအရေးကြီးလာပါတယ
်။လူတိုးတက်ဖွံ့ဖြိုးရေးမှာပညာရေးဟာအဓိကလိုအပ်ချက်တစ်ခုဖြစ်ပါပဲ။ပညာတတ်ရင်အလုပ်ရဖို့အခွင့်အလမ်းပိုမိုများလာတာမို့အနေနဲ့ဘဝကလွတ်မြောက်နိုင်ပါစေ။မိသားစုကျန်းမာရေးအကြောင်းကိုလည်းပိုမိုသိရှိနားလည်လာတဲ့အတွက်ဥဆောင်နိုင်စွာရှိလာပါသည်။ကောင်းမွန်တဲ့လူပေါင်းတိဆောက်ရမှာလိုအပ်တဲ့အတတ်ပညာနဲ့ကျွမ်းကျင်မှုကိုပညာတတ်မှသာရနိုင်ပါပဲအမျိုးသမီးတွေပညာမတတ်လို့ခင်းတဲ့အနေအလုပ်မလုပ်နိုင်တာတိုင်းပြည်အတွက်ဆုံးရှုံးမှုတစ်ခုဖြစ်ပါလေစားတတ်တဲ့အမျိုးသမီးဟာသားဖွားမှုကိုထိန်းချုပ်နိုင်ပြီးအကျန်းဖက်အနိုင်ကျင့်တာကိုတွန်းလှန်နိုင်ပါပဲစားတတ်တဲ့အမျိုးသမီးကသာနိုင်ငံရေးကိုစိတ်ဝင်စားကြပါပဲစားတတ်တဲ့အမျိုးသမီးဟာကျန်းမာရေးဘက်မှလည်းအသိဉာဏ်ပိုရှိလာတဲ့အတွက်သားသမီးကျန်းမာရေးပုံမှန်ကောင်းမွန်လာပါလေ။မူလတန်းပညာလောက်တက်ထားတဲ့အမျိုးသမီးတွေဟာကုသယောဂကာကွယ်ရေးကိုပုံမှန်နားလည်သဘောပေါက်ကြပါလေ။အလေတန်းပညာသင်ကြားထားတဲ့အမျိုးသမီးတွေမှာကလေးအသေးပြောင်းနှုံနေပါပါလေ။1990က2010အထိအနည်း40ကာလမှာအမျိုးသမီးတွေစာတက်လာတဲ့အတွက်ငားနေအောင်ကလေးတငယ်ပြေဆုံးမှုဟာတိတိတတ်တလျော့နေလာကြောင်းသိရှိရပါလေ။
မာရီ30ချက်စီစဉ်ကိုဥအောင်ခင်တဲ့ဒူကိုညံဝဲအောင်ကတင်ဆက်ပေးသွားခဲ့တာဖြစ်ပါတယ်ခင်ဗျာ
။သောတာရှင်များရှင်ရှခိုင်ပြည်နယ်ကတိုက်ပွဲတွေအတွင်းစစ်ရာဇဝမှုလူအခွင့်အရေးချိုးဖောက်မှုတွေကြုံနေရတယ်ဆိုတဲ့ဆွတ်ဆွဲချက်တွေနဲ့အတူနိုင်ငံတကာကဝေဖန်မှုတွေဖိအားတွေလည်းတကြောပြန်ထွက်ပေါ်လာနေပါတယ်။တပူပေါ်နပူဆင့်ကြုံနေရတဲ့ရှခိုင်ပြည်နယ်အရေးဖြည့်ရှင်းရမှာအနာနဲ့ဆေးမတွေ့နိုင်ပဲဖြစ်နေပါသလား။စီနီမတွေ့ရလားကုစားဖို့မကြိုးစားကြတာလားဘာတွေအားနည်းချက်ရှိနေတယ်လဲဆိုတာတွေကို POA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမင်းများလို့သူတွေအနေနဲ့ POA ရဲ့ဖုန်းနံပါတ်
1-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3- ပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသားဆိုင်နဲ့ပဲဖြစ်ဖြစ် POA ရဲ့ email လိပ်စာ burmi@boanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ POA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညတရရလေးလည်းအစီအစဉ်ကကျေဆွပါတယ်ရှင
်။ပြည်ရေးကနေခြားသောရင်းနှီးညပိုင်းမြန်မာဘာသာအစီအစဉ်လေးကိုဆက်ပြီးတော့တန်းလွင်ပေးနေပါတယ်အခုတခါတော့နေသက်ဒေသတိုင်းရင်းသားဒေသတွေမှာဖြစ်နေတဲ့ဒီအခြေအနေတွေကိုတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းအစီအစဉ်ကိုတင်ဆက်ပေးသွားမှာပါဒီအစီအစဉ်ကိုတော့ထိုင်းခြေဆိုင်သတင်းတော်တွေကတင်ပို့ပေးထားတာဖြစ်ပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါဖီဘာဝိုင်းတော့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်ပလောဝမြို့နယ်အတွင်းမြန်မာစစ်တပ်ကိုတင်ဆောင်လာတဲ့စစ်လေကို AA ဘက်ကတိခတ်တိုက်ခိုက်ခဲ့ပြီးထိခိုက်ကြဆုံးမှုများပြားတယ်လို့ AA ပြန်ကြားရေးတာဝန်ခံကပြောပါတယ်။စခိုင်ပြည်နယ်မြောက်ဦးမြို့နယ်မှာရှိတဲ့စစ်ဘေးဒုက္ခသည်တွေဟာဘိုးရတီအတွင်းစာဝတ်နေရေးနဲ့ကလေးတွေပညာသင်ကြားရေးပါအခက်အခဲနဲ့ရင်ဆိုင်နေကြရပါတယ်။တရုတ်မြန်မာနယ်စပ်ဘူးဆက်ကုန်သွယ်ရေးဆောင်မှာတရုတ်နိုင်ငံဘက်ကပိတ်ဆို့မှုတွေရှိနေတာကြောင့်မြန်မာကုန်သွယ်ရေးထိခိုက်နေတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တည်င်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါချင်းပြည်နယ်ပလဝမြို့နယ်အတွင်းမြန်မာစစ်တပ်ကိုတင်ဆောင်လာတဲ့ဆက်လီကိုကလတန်မြစ်ကမ်းမှအေအေဖက်ကပြစ်ခတ်တိုက်ခိုက်ခဲ့လို့တပ်မတော်ဖက်ကထိခိုက်ကြဆုံးမှုများပြားတယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခါကပြောပါတယ်မေလ26ရက်နေ့ကပလဝမြို့နယ်မောင်နှမရွာနယ်ငဒက်ရွာအကြားမှာတိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပြီးဒီတိုက်ပွဲမှာတက်မတော်စည်းလာတဲ့ဆက်လီနစီနှိမ့်မြုပ်ခဲ့လို့အရာရှိအပါဝင်3ဦးကြဆုံးခဲ့တယ်လို့ AA ဖက်ကလည်းထိခိုက်ကြဆုံးမှုရှိခဲ့တယ်လို့ AA ဖက်ကပြောပါရယ်ပလဝမြို့နယ်တိုက်ပွဲအတွင်းတက်မတော်ဖက်ကထိခိုက်မှုတွေရှိခဲ့ပြီးတိုက်ပွဲဖြစ်ပွားရာဒေသတွေမှာနှံမြင်ရှင်းလင်းနေဆဲဖြစ်တယ်လို့တက်မတော်တည်င်းမှန်ပြန်ကြားရေးအတွင်းရေးမှူးဗိုလ်မှူးချုပ်စောမင်းထွန်းကပြောပါရယ်ချင်းပြည်နယ်ပလဝမြို့နယ်ဖက်မှာမြန်မာစစ်တပ်နဲ့ AA အဖွဲ့တို့တိုက်ပွဲတွေမကြာခဏဖြစ်ပွားနေတယ်လို့တိုက်ပွဲဖြစ်စဉ်အတွင်းမိစာစင်ပေါင်းပြင်ရှင်မဒိန်ကြေးရွာအုပ်စုတွေမှာစစ်ရှောင်ဥယျာဉ်2600ကျော်ရှိနေတယ်လို့စစ်ရှောင်အကူအညီပေးရေးတာဝန်ခံကပြောပါရယ
်ရခိုင်ပြည်နယ်မြောက်ဦးမြို့နယ်မှာရှိတဲ့စစ်ဖေးရှောင်ဒုက္ခတဲ့တထောင်ခွဲခန့်ဟာမိုးရွာတွေတွင်စာဝတ်နေရေးပါဝင်နေထိုင်ရေးနဲ့ကလေးတွေပညာသင်ကြားရေးပါအခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်လက်တော်ချင်းနေမှာ ICRC နဲ့တခြားနိုင်ငံတကာဖွဲ့စည်းတချို့ကလာရောက်ကူညီနေပြီးအစိုးရဘက်ကတရောက်300ကျပ်နှုန်းနဲ့ထောက်ပံ့မှုတွေရှိနေပေမဲ့ဒုက္ခသည်တွေအတွက်နေထိုင်ရာနဲ့ကျန်းမာရေးပါဝင်ကလေးတွေပညာရေးအတွက်အရေးကြီးလိုအပ်နေတယ်လို့မြောက်ဦးမြို့မြတ်လဆောင်ကျောင်းဆရာတော်ဦးနန္ဒဒါရကမိန့်ပါတယ်။ဒီနယ်အစိုးရဘက်ကကလေးတွေပညာရေးအတွက်ကူညီပေးမယ်လို့ပြောထားပေမဲ့လည်းစခန်းနဲ့နှိစရာကျောင်းတွေမှာကျောင်းသားဖို့အတွက်ကလည်းအရင်ကတည်းကကျောင်းဆောင်နဲ့ဆရာဆရာမလုံလောက်မှုမရှိတဲ့အတွက်အခက်အခဲရှိနေတယ်လို့တိန်ညူချေးရွာအုပ်ချုပ်ရေးမှူးဦးဝေလအောင်ကပြောပါရယ်။မြောက်ဦးမြို့နယ်တွင်းမှာစစ်ဘေးရှောင်စခန်း32ခုရှိပြီးတော့ဒုက္ခတဲ့တထောင်ခွဲဆန့်ခိုလုံနေကြရပါရယ်။
ကရင်ပြည်နယ်ကလောင်ကစားဝိုင်းကျင်းပရာနေရာတချို့မှာဗာဒာရေးကောင်းဆောင်နဲ့လက်နက်ကင်အဖွဲ့အချို့အမြင်ခံပြီးကျင်းပနေတာကြောင့်ဖမ်းဆီးအရေးယူဖို့အခက်အခဲရှိနေတယ်လို့ကရင်ပြည်နယ်ရဲမှူးကြီးကပြောပါရယ်အခုလ23ရက်နေ့မှာကျင်းပတဲ့ကရင်ပြည်နယ်အစိုးရတတိယတနစ်တာလှုပ်ဆောင်ချက်နဲ့ပတ်သက်ပြီးပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာကရင်ပြည်နယ်ရဲမှူးကြီးကပြောပါရယ်အဆိုပါလောင်ကစားဝိုင်းတွင်မှာမတိနာမလဲတဲ့ဂျေးလက်ဒိရခများပါဝင်နေတာကြောင့်အခြေအနေကြည့်ပြီးအရေးယူဆောင်ရွက်ရတဲ့အနေအထားရှိနေကြောင်းလဲကရင်ပြည်နယ်ရဲမှူးကြီးကဆိုပါရယ်ကရင်ပြည်နယ်မှာလောင်ကစားနဲ့ပတ်သက်ပြီးပြည်နယ်အစိုးရဘက်ကတစုံတစ်ခုမှခွင့်ပြုထားတာမရှိပေမဲ့လဲဂျေးလက်ဒိရတွေမှာလောင်ကစားဝိုင်းများနေရာအမြောက်အများရှိနေတယ်လို့မြောက်မတီနယ်စပ်မှာလဲအကြီးစားလောင်ကစားဖြစ်တဲ့ကာစီနိုယုံများလဲတိတာစွာဖွင့်လှစ်ထားပါတယ်
။မွန်ပြည်နယ်တံပူစရမြို့နယ်ဝဲရုံချောင်းကျေးရွာမှာဗိဆိုင်ရွက်ဖမ်းဆီးရမိခဲ့တဲ့အတွက်အမှုရင်ဆိုင်နေရသူတို့ရဲ့မိသားစုစီမှာရဲသားချက်သူကငွေကျပ်6သိန်းလက်ခံတောင်းယူခဲ့လို့အကတိလိုက်စားမှုတပ်ဖြည့်ရေးကော်မရှင်ဖွဲ့ခွဲရုံးနဲ့နိုင်ငံတော်အကြီးအကဲတွေစီကိုစံကြားစာပေးပို့ထားပါတယ်။ တန်ယူစီယာမြို့မှာရဲစခန်းမှာဘိန်းဆွေရမှုနဲ့ပတ်သက်ပြီးတော့ပုံမှန်16ခန်းငယ်20ခန်းကြီးတို့နဲ့အမှုဘွဲ့အေးအေးတာကိုခံထားရတဲ့မောင်ဟေးမင်းလာရဲ့မိခင်ဖြစ်သူတောင်ယူကြီးကနေရဲတပ်ချက်တူနဲ့ဝယ်တော်ကြောင့်ကြေးရွာရမီရဖဖို့ပဲနှူးလို့စီကိုအတိတ်တည်းရှိမှောက်မှာငွေကြ6သိန်းတိတိကိုမေလ26ရက်နေ့ကပေးအပ်ခဲ့ရတယ်လို့၎င်းတို့တန်ကြားထားတဲ့မိတ္တူစာမှာဖော်ပြထားပါတယ်
တန်ယူစီယာမြို့မှာရဲစခန်းမှုသူရဲမှုစုံမင်းဦးကတော့တန်ကြားထားတဲ့ကိစ္စကိုတော့သတင်းတွေမှာကြားနေရကြောင်းတပ်ဆိုင်ရာကလည်းတရားဝင်စာပြီးရောက်လာတာမရှိသေးဘူးလို့ပြောပါရယ်အသက်80ကျော်နှစ်အရွယ်မှာကွယ်လွန်အနစ်စာရောက်သွားတဲ့မိခင်အတွက်ရည်စူပီးရှမ်းပြည်တက်မတော်အာစီအက်အက်စ်အေဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်စကရှမ်းတိုင်းနယ်စပ်မှာရှိတဲ့ဘုန်းကြီးကျောင်းတစ်ခုမှာဒုံလပတ်ရဟန်
အခုကတင်းလွားတွေကိုဆက်လက်တင်ဆက်ပေးသွားမှာပါတရုတ်မြန်မာနယ်စပ်မူဆက်ကုန်သွယ်ရေးဆောင်မှာမြန်မာကုန်စည်တွေကိုတရုတ်နိုင်ငံဘက်ကပိတ်ဆို့မှုတွေရှိနေတာကြောင့်မြန်မာကုန်သွယ်ရေးထိခိုက်နေတယ်လို့ကုန်သွယ်ရေးဆောင်တာဝန်ရှိသူတွေကပြောပါတယ်မြန်မာသွင်းကုန်တွေကိုအဖမ်းဆီးများနေတဲ့အတွက်ကုန်သွယ်မှုတုံ့ဆိုင်နေတယ်လို့လည်းကုန်သည်တွေကဆိုပါတယ်ဒီအခြေအနေကိုအမေရိကန်နေစုစည်းထားပြီးနိုင်ငံအင်ကတင်ဆက်ထားပါတယ်
မြန်မာနိုင်ငံကတင်ပို့တဲ့ကုန်ပစ္စည်းတွေကိုတရုတ်ဘက်ကဖမ်းဆီးမှုတွေ၊တင်ကြပ်ပိတ်ဆို့မှုတွေလုပ်ဆောင်နေတဲ့အတွက်အခုနှစ်တွင်အမေရိကန်ဒေါ်လာ3,900လိဘကကျဆင်းသွားတယ်လို့မူဆယ်တရားငမ်းမှန်ကုန်သူရေးဆောင်တာဝန်ကညွှန်ကြားရေးမှူးချုပ်ဦးတင်ရဲဝင်းကပြောပါရယ
်ကျတာပေါ့ဒေါ်လာ3,900လောက်ကျတယ်3,900လောက်ဆိုတာဒီဧပြီကနေအခုဒီဖေဖော်ဝါရီလကုန်ပင်ကနေရ480လောက်ပြုတ်ကျတယ်အမေရိကန်ဒေါ်လာတန်ပေါ့သူရဲ့နေသက်နေသမီးတစ်ယောက်မှာ100လားစပြီးတော့ဒီ CYA ပြေးဆိုမှုကိုတင်းတင်းကြပ်ကြပ်ဆက်လုပ်လာ။မမရရတေအမျိုးသားနေကို100လား2018ကစပြီးတော့နေသမီးတစ်ယောက်လုံးမှာရှိတဲ့တရားမဝင်ကုန်ပစ္စည်းဝင်ရောက်မှုကိုတင်းကြပ်ဆိုတာသူပြေးဆိုလိုက်တယ်။ပို့လို့မရဘူးဝင်လို့မရဘူးကြောင်းဝကြတယ်
။မြန်မာနိုင်ငံနေနဲ့သရုပ်ကိုတင်သွင်းတဲ့ကုန်ပစ္စည်းတွေကိုတရားဝင်သတ်မှတ်ပြီးတင်သွင်းနေပြီမဲ့တရုတ်နိုင်ငံဘက်ကလည်းတရားဝင်ကုန်ပစ္စည်းတင်သွင်းမှုအနေနဲ့သာမန်သားချင်းမရှိဘူးလို့မူဆယ်နန့်ခန့်နယ်စပ်ကုန်တွေကြီးကုန်တွေကြီးများရဲ့အတင်းဘုံလုံးမှုဆောင်ဆက်ဆံမင်းကဆိုပါတယ
်တင်သွင်းတဲ့အပိုင်းကတစ်ဖက်နိုင်ငံရဲ့ဥပဒေနဲ့ဆိုင်သွားတယ်လို့ဒီတင်ပို့တဲ့ကျွန်တော်ကလည်းကျွန်တော်ဥပဒေနဲ့ကျွန်တော်ပို့နေကြတာပေါ့အင်းချတာကျွန်တော်ဘက်ကတရားဝင်ဒုဘက်ကတရားမဝင်ဆိုတော့ကကြားထဲနေလိုက်ပြီးပြောရမှာနည်းနည်းခက်တယ်
မူဇင်နခန်းကုံတို့ရဲ့တင်ကတွဲဖက်တွင်းမှုလေးဆိုင်းထုံးကူကူကတော့တရားဝင်ကုံတစ်ခွင့်ရအောင်ညှိနှိုင်းနေစေလို့ဆိုပါတယ
်လောလောဆယ်တော့စံပြောင်းတကြားတရုတ်ဘက်ကနည်းနည်းဖမ်းဆီးများရဲ့အတွက်တော့ဒီမှာနှစ်ပုတ်နေရတော့ရှိတာပေါ့လေနောက်ကျွန်တော်တို့ဆရာပို့တဲ့ Facebook ပို့နေတဲ့နှွားပေါ့နှွားလည်းတရုတ်ဘက်မှာတရားဝင်ရောင်းဝယ်လို့ရအောင်ကျွန်တော်တို့ညှိနှိုင်းဆောင်နေနေစေဖြစ်ပါတယ်ခင်ဗျတွင်းကုံနဲ့ပတ်သက်တဲ့ဆိုရင်တော့တွင်းကုံကတော့ပုံမှန်တာလေတော့သွားလာနေပါတ
ယ်မြန်မာနိုင်ငံကလည်းတရုတ်နိုင်ငံကိုတင်ပို့တဲ့အဓိကပစ္စည်းတွေကတော့လေယာထွက်ကုန်တစ်တောထွက်ကုန်တွေနဲ့ရေထပ်ပစ္စည်းတွေဖြစ်ပါတယ်။တရုတ်နိုင်ငံဘက်ကနေစားတောက်ကုန်လူသုံးကုန်အစားလိုက်တွေခဲစိတ်ပစ္စည်းစောက်လို့ရပစ္စည်းနဲ့ဆက်ရန်နေရာတွေကိုမြန်မာနိုင်ငံဘက်ခြမ်းကိုတင်သွင်းနေတာဖြစ်ပြီးတရုတ်သွင်းကုန်တွေကတော့ပုံမှန်နေထားတိုင်းသွားနေတယ်လို့နယ်စပ်ကုန်တွေရေးတာဝန်ရှိသူတွေကပြောပါတယ်။မြန်မာနိုင်ငံအနေနဲ့ကုတန်းရောင်းဝယ်ရေးအတွက်နယ်စပ်ဂိတ်စခန်း15ခုဆက်ဖွင့်လစ်ထားပြီးမူဆယ်မြို့မှာရှိတဲ့နယ်စပ်ဂိတ်တွေကနေ65ရာခိုင်နှုန်းကျော်တင်ပို့နေပြီးအကြီးဆုံးနယ်စပ်ကုန်တွေရေးနေရာလည်းဖြစ်ပါတယ်။
ဆက်ပြီးတော့ရှမ်းလူငယ်အချင်းချင်းကြားမှာပုံမကောင်းမွန်လာတဲ့ကိုရက်တွေချိတ်ဆက်နိုင်စီဖို့ရည်ရွယ်ပြီးတတိယအကြိမ်မြောက်ရှမ်းလူငယ်တွဲဆုံနီနော့ဖလဲပွဲကိုကချင်ပြည်နယ်မြစ်ကျင်းနားမြို့မှာမေလ23ရက်နေ့ကနေ25ရက်နေ့အထိကျင်းပခဲ့ပါတယ်။အဲ့ဒီတွဲဆုံပွဲကနေရှမ်းလူငယ်တွေကြားဘာတွေကိုအထူးဆွေးနွေးခဲ့ကြပြီးတော့ဘယ်လိုဆုံးဖြတ်ချက်တွေရလိုက်ပါသလဲ။ဘယ်လိုထူးခြားချက်တွေရှိနေသလဲဆိုတာကိုနန်းဖော်မကနေတင်ဆက်ပေးမှာဖြစ်ပါတယ်။
ရှမ်းလူငယ်နီနော့တွေ့ဆုံပွဲကိုမြစ်ချင်းနားမြို့နယ်ရှမ်းမြို့နယ်စုများဓမ္မယုံမှကျင်းပရမှာရှမ်းပြည်နယ်ကချင်းပြည်နယ်ထဲက17မြို့နယ်ကလူငယ်အင်အား230ကျော်တက်ရောက်ဆွေးနွေးခဲ့ကြပါတယ်။ဒီ3ချိန်မြောက်ရှမ်းလူငယ်တွေ့ဆုံနီနော့ဖလဲပွဲရဲ့ထူးခြားချက်အနေနဲ့ကတော့မြန်မာနိုင်ငံလုံးဆိုင်ရာရှမ်းလူငယ်ကွန်ရက်နဲ့ပူးတွဲဆောင်ရွက်ခြင်းဖြစ်တယ်လို့တွေ့ဆုံပွဲပြည်မြောက်ရေးကော်မတီဝင်စိုက်စုကအခုလိုပြောပါတယ်
။မြန်မာနိုင်ငံလုံးဆိုင်ရာရှမ်းလူငယ်ကွန်ရက်ရဲ့ပဟိုလုံမှုဆောင်ကော်မတီရဲ့ဒီကချင်ဒေတာမှာရှိတဲ့ကျွန်တော်တို့လူငယ်ကောက်ဆောင်နဲ့ပူပေါင်းပြီးတော့ကျင်းပတာတခုကလည်းဒီတစ်ခေါက်မှာထူးခြားချက်အနေနဲ့ပါတယ်
ဒီလိုမျိုးကျွန်တော်တို့ရှာအတိုင်းဝိုင်းတဲ့ကနိုင်ငံကြီးဖက်မှာအဓိကလှုပ်ရှားနေတဲ့လူငယ်ကဏ္ဍတွေမှာတဲ့ကြွားလှုပ်ခဲ့ဘူးတဲ့ရှမ်းပြည်နယ်ဖက်ကရောလူငယ်ရောလာရောက်ပူးပေါင်းပြီးတော့အမြင့်ချင်းဖလှယ်ကြတယ်ဆွေးနွေးကြတယ်ဆိုတဲ့ကဏ္ဍတစ်ခုကတော့ဒီတစ်နှစ်ကတော့ထူးခြားချက်ပေါ့နော်
ပထမချိန်နဲ့ဒုတိယချိန်တွေ့ဆုံပွဲကတော့2014လနဲ့2015မှာပဲပြုလုပ်ကျင်းပခဲ့ကြပြီးအဲ့ဒီအချိန်တုန်းကတော့TYNNနဲ့ပါဝင်စီစဉ်ပေးခြင်းမရှိသေးပါဘူးတွေ့ဆုံနီးနောဖလှယ်ပွဲတက်ရောက်ခဲ့တဲ့ရှမ်းလူငယ်လွယ်ကမ်းပါငါအခုလိုပြောပါတယ်ဒေတာဒီကလူငယ်တွေအဆုံလင်းတက်ရောက်တယ်စိတ်ပါဝင်စားစွာနဲ့ဆွေးနွေးတယ်တက်တက်ကြွကြွနဲ့ပြီးတော့ဆွေးနွေးတယ်ဒီနောက်လာမယ့်အနာဂ
ပြည်သူ့လူတော်ကိုယ်စားလှယ်စိုင်းဝန်လျံခံပြည်သူ့လူတော်ကိုယ်စားလှယ်နန်းခမ်အီတို့အပြင်SNLD တွဲဖက်အတွင်းရေးမှုတစ်စိုက်လေး UPDJC အတွင်းရေးမှုအဖွဲ့ဝင်စိုက်ကြော်ညွန့်
မွေးစေဝါကကွယ်တားဆီးနေနေရေးအတွက်အဖွဲ့အစည်းတွေနဲ့ရှမ်းလူငယ်အဖွဲ့လက်တွဲဆောင်ရွက်သွားကြမှာဖြစ်ကြောင်းအစရှိတဲ့အချက်တွေပါတဲ့ကြေညာချက်တစ်စောင်ကိုထုတ်ပြန်လိုက်ပါတယ်။အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်။
ချင်းပြည်နယ်ပလောဝမြို့နယ်အတွင်းမြန်မာဆွေရတက်မတော်ကိုတင်ဆောင်လာတဲ့ဆက်လီကိုအေအေဖက်ကပြစ်ခတ်တိုက်ခိုက်ခဲ့ပြီးတိုက်ခိုက်ကြဆုံးမှုများပြားတယ်လို့အေအေပြန်ကြားရေးတာဝန်ခံကပြောပါတယ်။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်မှာရှိတဲ့စစ်ဘေးဒုက္ခရေတွေဟာမိုးရာတီအတွင်းစားဝတ်နေထိုင်ရေးနဲ့ကလေးတွေပညာသင်ကြားရေးအတွက်ပါအခက်အခဲနဲ့ရင်ဆိုင်နေရပါတယ်။
တော်ရှင်တွေအခုနားဆင်ကြကြတာကတော့ပြည်နိုင်ဝိုင်းတော့သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းစာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမိသာ။အပတ်စဉ်တိုင်းသတင်းလောအစီအစဉ်ကိုနားဆင်ကြတာဖြစ်ပါတယ်ခင်ဗျာ။ ကုရသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလဲချင်ညာပြေးမှာဖြစ်ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ကအထူးမှအပြစ်မရှိတဲ့အကြောင်းအထူးဆုံးစစ်ဆေးမှုရောဂါမူလကဆုံးဖြတ်ခဲ့တယ်လို့ထပ်မံပြောဆိုလိုက်ပါတယ်။ဒီချိန်ထဲမှာပဲအထူးဆုံးစစ်ဆေးမှုကိုစုံစမ်းရေးအဖွဲ့ရဲ့ခေါင်းဆောင်ဖြစ်တဲ့တာဝန်မပေးသင့်ဘူးဆိုပြီးတော့ပဲဒီကနေ့ပဲဝေဖန်တိုက်ခိုက်ပြောဆိုခဲ့ပါတယ်။သမ္မတဒေါ်နယ်ထရန့်ရဲ့ဂျပန်နိုင်ငံခီးစဉ်တွင်
အမေရိကန်စစ်သည်မှုUSS Jones McCain ကိုမမြင်နိုင်တဲ့နေရာမှာရွှေ့ထားဖို့ခွင့်ပြုချက်မပေးခဲ့တယ်လို့အင်ပြီတော်ကညွှန်ကြားချက်ပေးဖို့ထားတာကိုလည်းမသိတဲ့အကြောင်းယာယီကာဝေးဝန်ကြီးပက်ရှန်နဟန်ကဒီနေ့ပဲပြောလိုက်ပါတယ်။ဒါလို့တော့အမှန်အောင်မကိန်းလို့ထင်ရှားတဲ့အမေရိကန်မျိုးချစ်ပုဂ္ဂိုလ်တို့အတွက်အမတ်တရားဂုဏ်ပြုထားတာကိုထိခိုက်အောင်ဘယ်တော့မှလုံးဝမဟုတ်တဲ့အကြောင်းနဲ့သင်္
Yellow, Yonji Taza Pidejo, Tomaton, the Tranga Pure Bae, Nanganja, the Walton Yi Chiao, Sisa Ninemurima, Dunning and Becca, Piaqua Kerepo, Nondayani, La Piso Viole, Tomatranga, Dineve, Pioso Viraba. It's ringing a little of Piatemi, Plamazo Chin Piduriaje, Yukabori, Chase Ochin Babu, Dineve, Mequest from Pure Bae. Benjamin Netanyahu, you must be on a point. I may pick up here now. Dinner Lutoma, make question Javi, you go when Norje, said the Malasakuni and my Chimbabu, Sompia Kajarava.
The engine Jogo on Luchina, bigger up to Barre, Dina, season Tolo Yemuga, Kuz, Zomela, and Pibido, Indianagara, Fidex on the Chibare, few Americans and Yavan Mavada season ago. You must not in Yakura, Gani, Senai, Lino Midden, Sanga, Tonson, Nazar Dinner. အဲ့လိုမျိုးတရား 90 လောက်ကနေအတန်လွန့်ပေးခဲ့တာဖြစ်ပါတယ်။ဖီဝီကိုနားဆင်နေတော်လဲကျေးဇူးတင်ပါတယ်။သောရရှင်နေအားလုံးရှင်လန်းချမ်းသာကြပါစေခင်ဗျာကျွန်တော်ရန်နေပါ။
This program has come to you from the Voice of America, Washington. Welcome.